အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတူရကီသမ္မတအာရိုဝမ်ဟာသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဖို့ဝါရှင်တန်ဒီစီကိုဒီတစ်ပတ်ထဲလာရောက်ဖို့ရှိနေပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲဟာမူဝါဒအတော်များများမှသဘောထားကွဲလွဲနေတာကြောင့်မပြေမလည်ဖြစ်နေတဲ့ဆက်ဆံရေးကိုပြန်လည်တိုးတက်ကောင်းမွန်အောင်လုပ်နိုင်ဖို့အခွင့်အလမ်းဖြစ်လာနိုင်ကြောင်း VOA သတင်းတောက် Dorian Jones သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ပြောတော့ Washington DC မှာ American နဲ့ Turkey ကောင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးကြတဲ့အခါမှာ Syria မြောက်ပိုင်းက Kurd တွေအပေါ် Turkey နိုင်ငံကထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စကိုဦးစားပေးဆွေးနွေးကြမှာပါ။ Turkey ကအဲ့ဒီ Kurd လက်နက်ကင်တပ်ဖွဲ့တွေကိုအခြားဘက်သမားတွေလို့ညင်ညာထားပေမဲ့လည်း American တွေအတွက်ကတော့သူတို့တွေဟာ Islamic စစ်သွေးကြွား IS တွေကိုအတူတူကနှိမ်နှင်းခဲ့တဲ့မဟာမိတ်တွေဖြစ်ပါတယ်။တူရကီရဲ့ Kurd အထွေအပေါ်ထိုးစစ်ဆင်တာကိုမနစ်မြှို့တာကြောင့် American Congress ကတူရကီကိုတန်ခတ်မှုတွေကြက်ကြက်ပြန့်ပြန့်လုပ်မလို့ချိန်ချောင်းနေပါပြီ။တချို့တန်ခတ်မှုတွေဟာတူရကီသမ္မတပေါ်ပုဂ္ဂိုလ်ရေးအရာဓာတ်ရိုက်ချမှတ်မှာပါ။ဒါကြောင့်ဒီတစ်ပတ်သမ္မတနှစ်ဦးရဲ့တွေ့ဆုံပွဲဟာနေတိုးမဟာမိတ်နိုင်ငံအကြားအင်ပလန်အရေးကြီးတဲ့တွေ့ဆုံပွဲဖြစ်လာပါတယ်။ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနက Ashley Aiden-Dasbas ကအခုလိုပြောပါတယ်။
There is a long list of problems between the two countries. In fact, the relationship has never been as bad as it is today. And of
course, နိုင်ငံသားပြဿနာတွေကအများသားနှစ်နိုင်ငံဆက်ဆံရေးဒီအချိန်လောက်ဆိုးခဲ့တာတခါမှမရှိသေးပါဘူး။အခုလောလောဆယ်တူရကီကဆီးရီးယားနိုင်ငံနဲ့ဝင်ပြီးထိုးစစ်ဆင်နေတာနဲ့အမေရိကန်ကဒီထိုးစစ်ကိုကန့်ကွက်နေတဲ့ကိစ္စရှိတာပေါ့။တိုက်ပွဲနယ်မြေတွေမှာမငြိမ်မသက်မှုတွေစူးစူးဝါးဝါးဇက်တိုက်ဖြစ်နေတာပါ။
အခုလိုတနိုင်ငံဆက်ဆံရေးတင်းမာလာနေပြီမဲ့လည်းသမရနှစ်ဦးကြားမှာတော့ကောင်းကောင်းမွန်မွန်လက်တွဲအလုပ်လုပ်သွားနိုင်မဲ့ဆက်ဆံရေးတိဆောက်နေခြင်းကြပုံပေါ်ပါတယ်။သမရနှစ်ဦးကြားပုဂ္ဂိုလ်ရေးရလိုက်ဖက်ညှဉ်းညွတ်မှုရှိနေတာကလည်းဆက်ဆံရေးကောင်းဖို့အခွင့်အရေးတစ်ခုလို့တူရကီဘက်ကယူဆထားပါတယ်။အဲဒီလိုမြင်တဲ့အထက်တူရကီသမရရဲ့အကြံပေးမတ်ဇူကာစင်တယောက်လည်းပါဝင်ပါတယ်
။ The summit will be beneficial for the both sides.I'm looking the optimistic perspective this will be
စမိုင်းဝင်ထိပ်ကြီးဆွေးနွေးပွဲကနှစ်ဖက်လုံးအတွက်အကျိုးရှိမှာပါကျွန်တော်ကအကောင့်ဘက်ကပဲမြင်မိပါတယ်နှစ်ဖက်အကြပြဿနာပြည်လဲရေးဖြစ်စင်းကြတဲ့လုံထုံးလုံနည်းအစ်စ်တွေရကြပါလိမ့်မယ
်ဒါပေမဲ့တချို့လေလာသုံးသပ်သူတွေကတော့သမ္မတထရမ့်အပေါ်တိတ်ကိုမိခိုအားထားလွန်ပြီးနိုင်ငံသားကပြဿနာတွေကိုဖြေရှင်းဖို့လုပ်နေတာဟာတူရကီအတွက်တိတ်စွန့်စားရာရောက်တယ်လို့မြင်ပါတယ်
Huge strategic mistake on the part of Ankara was to build the entire relationship to reduce it all on President Trump, one man, and it, you know, and basically his tweets.
Turkey ဘက်ကမဟာဗျူဟာမြောက်အမားကြီးတစ်ခုကနှစ်နိုင်ငံဆက်ဆံရေးတစ်ခုလုံးကိုသမ္မတ Trump ဆိုတဲ့လူတအုပ်တယောက်ထဲပေါ်မှာမှီပြီးတိဆောက်ဖို့လုပ်နေတာပါ။သူ့ရဲ့ Twitter ရေးသားချက်တွေအပေါ်မှီခိုးနေတာပါ။ဒါဟာတိတ်ဆွန့်စားရကြတယ်လို့ကျွန်မမြင်ပါတယ်။ရာစုနှစ်ချီတက်တန်းရှိတဲ့ဆက်ဆံရေးပေါ်၆လုံးမှုချီတောင်းနဲ့ကိုကိုကိုပြစ်ကစားတဲ့ Russia Roulette ကစားနေတယ်လို့ပါပဲ
။ Turkey သမ္မတအာရဝန်ကတော့ American တိုက်လေယာဉ်တွေ Turkey ကိုမယောင်းချဘဲပိတ်ပင်ထားတာကိုရုတ်သိမ်းပေးစေလိုပါတယ်။ရုရှားလို့ S400 ဝေရင်ပြတုံးကြီးတွေတူရကီဝယ်ကလေးကတိုက်လေရင်ရောင်းချမှုကိုထရမ့်အစိုးရကပိတ်ပင်ခဲ့တာပါ။အမေရိကန်ကတူရကီနဲ့ရုရှားဆက်ဆံရေးနက်ရှန်လာတာကိုသတိထားလာနေပါတယ်။တူရကီဘက်ကတော့ထရမ့်နဲ့ဒီတစ်ပတ်တွေ့ဆုံပွဲဟာရုရှားတို့လိုချင်တဲ့ဆက်ဆံရေးပုံစံဘက်ကိုပြောင်းသွားမှာမဟုတ်ဘူးလို့ဆိုပါတယ်။သမရအကြံပေးမတ်ဇူကာစိကအခုလိုဆက်ပြောပါတယ်။
Turkey cannot continue to have the productive alliance with the US while these threats continue to exist.
ဒီလိုချင်းရောက်မှုတွေအများကြီးဆက်ရှိနေရင်တူရကီတို့အနေနဲ့အလုပ်ဖြစ်တဲ့မဟာမိတ်ဆက်ဆံရေးမျိုးအမေရိကန်နဲ့ဆက်ပြီးမရှိနိုင်တော့ပါဘူး။ဒါနှစ်ဖက်စလုံးအတွက်လည်းအကျိုးမရှိပါဘူး။ဒီလိုဖြစ်နေတာကိုတခြားရှုထောင့်ကနေကြည့်နေမယ်ဆိုရင်အောင်ပွဲခံမဲ့သူကဘယ်သူဖြစ်မလဲ။တရုတ်နဲ့ရုရှားတို့ပဲဖြစ်သွားမှာပါ
။အခုပဲဆီးရီးယားမှာရုရှားနဲ့တူရကီတပ်တွေလက်တွဲနေကြပြီဖြစ်ပါတယ်။တူရကီသမ္မတအာဒိုဝမ်ကိုမျက်နှာချိုသွေးနေတဲ့အချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ဟာအာဒိုဝမ်ရဲ့ဝါရှင်တန်ခရီးစဉ်ကိုလည်းအနီးကပ်စောင့်ကြည့်နေပွဲရှိနေကြောင်းပါခင်ဗျာ